အခြေတင်ညင်းပွားမှုတွေရှိနေတဲ့66ကားကြီးပါဝင်စစ်တပ်ဥပဒေပြင်ဆင်ရေးမူကြမ်းကိုဒီကနေ့ပြည်သူ့လွတ်တော်မှာမဲခွဲဆုံးဖြတ်လိုက်ပါတယ်။အစောပိုင်းအမျိုးသားလွတ်တော်မှာတည်ပြုထားတဲ့မူကြမ်းနဲ့အခုပြည်သူ့လွတ်တော်မှာတည်ပြုလိုက်တဲ့မူကြမ်းကတော့မတူတာကြောင့်ပြည်ထောင်စုဥပဒေကြမ်းပူပေါင်းကော်မတီမှာဆက်လက်ဆွေးနွေးဆုံးဖြတ်ရဖို့ရှိနေပါတယ်။ပြည်တွင်းပြည်ပလူခွင့်ရဲ့အဖွဲ့အစည်းနဲ့တက်ကြွလှုပ်ရှားသူတွေကတော့ဒီဥပဒေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကန့်သတ်ပြီးတက်ကြွလှုပ်ရှားသူတွေကိုဖိနှိပ်ရမှာအသုံးပြုတယ်လို့ဆိုပြီးတော့အပီးတိုင်ဖျက်သိမ်းဖို့တောင်းဆိုနေတာဖြစ်ပါတယ်။အပြည့်စုံကိုတော့မက်ခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ဗျာ
။တက်ကြွလှုပ်ရှားသူတွေနဲ့သတင်းမီဒီယာသမားတွေအတော်များများမကြာခဏအေးအေးယူခံနေရတဲ့66ကားကြီးအပါအဝင်ဆက်သွယ်ရေးဥပဒေကိုအပီးတိုင်ဖျက်သိမ်းပေးဖို့တောင်းဆိုမှုတွေကြဲကြဲလောက်လောက်ရှိနေချိန်မှာပဲဒီနေ့ပြည်သူ့လွှတ်တော်မှာတော့ဒီဥပဒေကိုဖျက်သိမ်းဖို့ထက်ပြင်ဆင်ပြထမ်းမဲ့ဥပဒေမူကြမ်းတရက်ကိုမဲခွဲဆုံးဖြတ်လိုက်ပါတယ်
။ထောက်ခံစန္ဒမဲပေါင်း382မဲ၊ကံွက်စန္ဒမဲပေါင်း18မဲ၊ဈာနေစန္ဒမဲပေါင်း9မဲဖြစ်ပါတယ်။လွတ်တော်ကိုယ်စားများခင်ဗျာ။ထောက်ခံစန္ဒမဲကများတဲ့အတွက်အပိုင်၄ပုံမှန်66ပုံမှန်ခွဲခါကြီးသည်ဥပဒေကြမ်းကော်မတီရဲ့အဆိုပြုချက်အတိုင်းဒီဥပဒေကြမ်းအစိတ်ပိုင်းဖြစ်ကြောင်းအတည်ပြုကြေညာပါတယ်။
ဒီကနေ့ပြည်သူ့လွှတ်တော်မှာမဲခွဲဆုံးဖြတ်ချက်ရလဒ်ကိုလွှတ်တော်ဥက္ကဋ္ဌကကြေညာသွားတာပါ။အမျိုးသားလွှတ်တော်မှာဒီလစာပိုင်တုန်းကမဲခွဲဆုံးဖြတ်ခဲ့တဲ့ဆက်သွယ်ရေးဥပဒေမူကြမ်းကိုပြည်သူ့လွှတ်တော်ဥပဒေချကော်မတီမှပြစ်စစ်ချက်တချို့လုတ်ပြီးတော့တင်ပြခဲ့တယ်လို့ဒီပေါ်မှာလွှတ်တော်မှတ်တွေကအခြေအတည်ပြန်လည်ဆွေးနွေးခဲ့ကြပြီးတော့နောက်ထပ်ပြင်ဆင်မှုတွေလုပ်ပြီးတော့မှအခုနောက်ဆုံးပြည်သူ့လွှတ်တော်ရဲ့ပြစ်စစ်ချက်မူကြမ်းကိုမဲခွဲဆုံးဖြတ်အတည်ပြုတာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ပြည်သူ့လွှတ်တော်ဥပဒေချကော်မတီရဲ့အဆိုပြုချက်ကိုနောက်ထပ်ပြင်ဆင်မှုတွေလုပ်ဖို့အတွက်အဆိုပြုခဲ့ကြတဲ့လွှတ်တော်အမတ်တွေကတဦးဖြစ်တဲ့မြေပုံမျိုးနယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်အမတ်ဦးဖေတန်းကအခုလိုရှင်းပြပါတယ
်။ဒီနေ့ဥပဒေချကော်မတီကသုံးနှစ်အောင်ဆိုတဲ့ပြည်တော်နဲ့ကျွန်တော်တို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်များကဒီ66ကားကြီးကြတော့နှစ်ဖြစ်ပြည်တော်ဆိုပြီးတော့ကျွန်တော်တို့ပြန်ပြီးပြင်ဆင်လိုက်တယ်။အဲဥရိယံကော်မတီနဲ့ကျွန်တော်လွှတ်တော်ကိုယ်စားလှယ်များသဘောမတူတဲ့အတွက်နဲ့ဒီနေ့ဆက်တော်မဲခွဲတဲ့အခါမှာအဲဒီလွှတ်တော်ကိုယ်စားလှယ်တွေကအနိုင်ရပါတယ်။အဲ့ဒီတော့ねအမျိုးသားလွှတ်တော်ကသုံးနှစ်ဖြစ်ပြည်တော်ဆိုတဲ့ဟာကိုကျွန်တော်တို့ပြည်သူ့လွှတ်တော်ကဘယ်လိုပြန်ပြောင်းလိုက်လဲဆိုတော့ကျွန်တော်66ကားကြီးရဲ့ကောက်ခွေကောက်ခံကိုသုံးနှစ်ဖြစ်ဆိုတော့ဒါဟာကြီးကြတော့နှစ်မြင့်ဖြစ်ဆိုပြီးတော့ပြင်လိုက်ပါတယ်။ပြီးတော့အမျိုးသားလွတ်တော်နဲ့ပြည်သူ့လွတ်တော်ဟာအဲ့မှာသဘောထားပွဲလဲရပေါ့။အဲ့ဒါကြောင့်ကျွန်တော်ပြည်ထောင်စုလွတ်တော်ကိုအဲ့ဒါကိုပို့ရမှာဖြစ်ပါတယ်။ပြည်ထောင်စုလွတ်တော်မှာကပြည်ထောင်စုလွတ်တော်ဥပဒေကြမ်းပေါင်းကော်မတီရဲ့သဘောဆန္ဒနဲ့ကျွန်တော်တခုခုကိုပြန်ပြီးတော့ပြည်ထောင်စုလွတ်တော်အတည်ပြုပေးရဖို့ဆိုတဲ့သဘောမျိုးရှိပါတယ်ခင်ဗျ။
အခြေတည်အငြင်းပွားစရာတွေရှိနေတဲ့66ကားကြီးအပါအဝင်ဆက်သွယ်ရေးဥပဒေပြင်ဆင်မဲ့ဥပဒေမူကြမ်းအသီးသီးကိုလွှတ်တော်နေ့ရက်စလုံးမှာမဲခွဲဆုံးဖြတ်ခဲ့ကြပြီးဖြစ်ပေမဲ့လူခွင့်ရေးအဖွဲ့တွေနဲ့တက်ကြွလှုပ်ရှားသူတွေကတော့ဒီဥပဒေဟာဒီမိုကရေစီစံနှုန်းတွေနဲ့နိုင်ငံသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတာကြောင့်အပြစ်တိုင်ဖျက်သိမ်းပစ်ဖို့တောင်းဆိုနေကြတာပါ။အများပြည်သူရွေးချယ်ထားတဲ့လွှတ်တော်မတ်တွေအနေနဲ့ပြည်သူအများအပေါ်မှာဖိနှိပ်နေတဲ့ဒီဥပဒေကိုအပြည့်တိုင်ဖျက်သိမ်းဖို့ဆောင်ရွက်နိုင်ခြင်းမရှိသေးတဲ့အပေါ်မှာစိတ်ပြတ်မိတယ်လို့လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ရဲ့ဥက္ကဋ္ဌမလေးရှားလွှတ်တော်အမတ် Charles Santiago ကပြောပါတယ
် Basically we are extremely disappointed that the amendments adopted by the Myanmar Lower House of Parliament did not completely repeal section 66D of the telecommunications law.
ဆက်သွယ်ဥပဒေပုံမှန်66ကားကြီးကိုလုံးဝဖျက်သိမ်းတာမဟုတ်ပဲပြင်ဆင်ရုံသာလှုပ်ထားတဲ့ဥပဒေမူကြမ်းကိုဒီကနေ့ပြည်သူ့လွှတ်တော်မှအတည်ပြုလိုက်တာနဲ့ပတ်သက်လို့ကျွန်တော်တို့အင်မတန်စိတ်ပျက်ရပါတယ်ဒီဥပဒေဟာအတရေဖျက်မှုကိုရာဇဝတ်မှုလုပ်ပြီးအင်တာနက်အွန်လိုင်းပေါ်မှာကိုယ့်ရဲ့အယူဆကိုလွတ်လပ်လပ်လပ်ထုတ်ဖော်ပြောဆိုကြတဲ့သူတွေကိုထောင်သွင်းအကျဉ်းချဖို့တုံးနေတဲ့ဥပဒေပါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကန့်သတ်တဲ့ဥပဒေဖြစ်ပါတယ်လွတ်တော်အနေနဲ့ဒီဥပဒေလုံးဝဖျက်သိမ်းဖို့အထီးမဆောင်ရွက်နိုင်တာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဖိနှိပ်ဖို့လမ်းကျယ်ကျယ်ဖွင့်ပေးလိုက်တာပါပဲ။ဒါကြောင့်လွတ်တော်အမတ်တွေအနေနဲ့ရောမြမအစိုးရအနေနဲ့ပါဖိနှိပ်မှုတွေရှိနေတဲ့ဒီဥပဒေကိုအမြန်ဆုံးဖျက်သိမ်းပြီးတော့လူခွင့်ရင်းနဲ့တရားဥပဒေစိုးမိုးရေးကိုအကာအကွယ်ပေးနိုင်အောင်ဆောင်ရွက်လိမ့်မယ်လို့မျှော်လင့်ပါတယ်။
ဒီကနေ့ပြည်သူ့လွှတ်တော်မှာအတည်ပြုလိုက်တဲ့ဥပဒေမူကြမ်းဟာအမျိုးသားလွှတ်တော်မှာအတည်ပြုထားတဲ့ဥပဒေမူကြမ်းနဲ့ကွဲလွဲနေတာကြောင့်ပြည်ထောင်စုလွှတ်တော်ဥပဒေချမ်းပူးပေါင်းကော်မတီမှာဆက်လက်ဆွေးနွေးပြီးတော့နောက်ဆုံးအတည်ပြုနိုင်တဲ့ဆိုရင်တော့ဥပဒေတရအဖြစ်အတည်ဖြစ်လာမှာပါ။လက်ရှိ NLD အစိုးရလက်ထက်မှာဆက်သွယ်ရေးဥပဒေပုံမှန်တွေနဲ့တရားစွဲထားတဲ့အမှုပေါင်း80ကျော်ရှိပါရဲ့ရှင်။